ဟုတ်ပြီဒါအာယရဏအနေနဲ့နော်အဲ့တော့စကုပတာရဆိုတာကမျက်စိအကြည်ဓာတ်ပေါ်တာပတာရဆိုတာနာကြည်ဓာတ်ကာနာပတာရဆိုတာနှာခေါင်းကြည်ဓာတ်စင်ဝါပတာရလျာအကြည်ဓာတ်ကာယပတာရကိုယ်ကြည်ဓာတ်မနာယရဏမမာရစိတ်ကြည်ဓာတ်ဟုတ်လားအဲ့တော့ဒါတွေကိုရှုမှတ်ပွားများအားထုတ်တဲ့အခါလေးပဲမျက်စိတွင်မြရုပ်အကြည်ဓာတ်သေးလေမျက်ရည်ကာလမတည်ထားပဲသွားပေါ့မလဲနာဟုတွင်မြရုပ်အကြည်ဓာတ်သေးလေမျက်ရည်ကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤနှာခေါင်းတွင်မြရုပ်အကြည်ဓာတ်သေးလေမျက်ရည်ကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤတရားတွင်မြရုပ်အကြည်ဓာတ်သေးလေမျက်ရည်ကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤကိုယ်ဟုတွင်မြရုပ်အကြည်ဓာတ်သေးလေမျက်ရည်ကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤစိတ်ဟုတွင်ပြီးမနောတအကြည်သည်လေမျက်ရည်ကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤပြီးမှဖြစ်ပြတဲ့တန်နှိမ့်ဆက်တန်ပြန်တရားမဆင်းလွန်ဆန်းရည်ခိုင်မြဲကြောမာနိုင်မပါဘူးပညာစက်ကိုမျောတော်ရှုလျင်သူတဘာဝနှိမ့်စသည်ဒုက္ခအနတ္တမှန်လားစွာဤငါငါဥစ္စာငါနိုင်ပြတော့ဘာတခုမှရှာမရသည်ဓမ္မသက်သက်ပါတကားခန္ဓာငါးပါးရှုမှတ်မှုနဲ့လုံးဝမတူဘူးလားတူတယ်ပါဠိတော်မှာဒီအတိုင်းပဲလာမှာအခြေကြီးပြီးလျှောက်ပြီးတော့တေပရိဝါဒဓမ္မဒေသနာနဲ့သွားမှာပြီးမှအစဉ်အပန်းနိုင်ရတာဟုတ်လားရူပယုံစရတာအစဉ်မျိုးစုံမလားအရာရူပယအပံမျိုးစုံကပတ္တာယအနတ်မျိုးစုံကကန္တာယအရတမျိုးစုံရတာယစသဖြင့်ပရမတ္ထတရားကိုသိနေမှတော့ရှုမှတ်ပုံကတော့ဘာမှမခက်တယ်ဘူးနော်စာပေကလာတဲ့ရှုမှတ်ပုံလေးပြောမယ်ရူပယနဲ့ပတ်သက်လာပြီးရင်ဆိုရူပနာပတ်သက်လာရင်အစံမျိုးစုံရူပယဒီလက်မျက်ရှိကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤသွားလို့မရဘူးလားပတ္တယရဏနဲ့ပတ်သက်ပြီးတော့အာယနာကမနာရှုမှတ်ပွားများရှင်ရင်အပံမျိုးစုံပတ္တယဒီလက်မျက်ရှိကာလမတည်ထားပဲခဏဖြစ်လေခဏပြည့်ဤအပန်းနဲ့ပအနန္နဲ့ပတ်သက်လိုက်အနန္မျိုးစုံကန္တာယုံတည်တဲ့မျက်ရှိကလာမတည်ထားပဲခဏဖြစ်လေခဏပြည့်ဤအယတာကြတော့အယတာမျိုးစုံရာသာယုံတည်တဲ့မျက်ရှိကလာမတည်ထားပဲခဏဖြစ်လေခဏပြည့်ဤဟောတပိုင်းကြတဲ့အတွေ့မျိုးစုံဟောတပယုံတည်တဲ့မျက်ရှိကလာမတည်ထားပဲခဏပြည့်လေခဏပြည့်ဤဓမ္မယရဏကြတဲ့ခါကြည့်စေတသိက်50တပါးကနာသူခမယုတ်ကယုတ်နိဗ္ဗာန်ကတော့ဘာလဲနာဒါပေမဲ့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားကိုအနိစ္စတဝအနတ္တတန်လို့ရှုမှတ်ရမလားမရှုမှတ်ရဘူးတကယ်ဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်အတွက်ကြာနိဗ္ဗာန်ဖြုတ်ထွက်ခဲ့ရမှာဘာနဲ့ပါတော့ဆယ်တိုင်းနဲ့သူကမာယောရုပ်တင်မှာတော့26ပါးလုံးမပါတော့ဘူးဓမ္မယနာအနေနဲ့ကြားတဲ့ခါမှာဘာဖြစ်လို့လဲဆိုဟောစိတ်ကုပ္ပတာရသောတာပတာရယောစိတ်ခန္ဓာသောတာနာစသောကိုယ်ပိုင်အမိနဲ့သွားသည့်အတွက်ကြောင့်ကြံတာဘာပဲကြံတော့ဆယ်တိုင်း52ပါးနဲ့သူကမာယော26ပါးအဲ့ဒါရုပ်ရောနာရောနှမျိုးလုံးမဆောင်ဘူးလားဆောင်သည့်အတွက်ကြောင့်ဓမ္မယုံကြားတဲ့ခါဘယ်လိုဆိုရမှာတော့ယုတ်နာမျိုးစုံဓမ္မယုံတိလေမျက်ရှိကာလမတည်ထားပဲခဏပြည့်လေခဏပြည့်ဤပြီးမှဖြစ်ပြန်တဲ့နှစ်ဆယ်တန်းပြန်တရားမစဲလွန်ဆန်းရဲ့ခိုင်မြဲကြောမှနိုင်မပါဘူးပညာစက်ကုမျိုးတော်ရှုလျင်သူ့ဘာဝအနိစ္စသည်ဒုက္ခအနတ္တမှန်လားစွာဤငါငါဥစ္စာငါလေပြတော့ဘာတခုမှရှာမရသည်ဓမ္မတက်တဲ့ပါတကားမိမိတို့ရဲ့ခန္ဓာကိုအတွင်းပြင်ကိုကြည့်တဲ့အတွင်းကိုကြည့်လိုက်တဲ့အခါမှာမျက်စိနာနှာလျာကိုစိတ်ဆိုတဲ့အတွင်းအာဏာ6ပါးပဲတွေ့တယ်အပြင်ကိုကြည့်လိုက်တဲ့အခါအစံအာယုံအပန်းအာယုံအနတ်အာယုံစသည်ဖြင့်အစံအာယုံရဲ့အရာသာအတွေ့အထိဓမ္မသဘောဆိုတဲ့အပြင်အာယနာ6ဘဝဖြစ်ရအတွင်းအာနာ6ဘဝဖြစ်စေအပြင်အာနာ6ဘဝဖြစ်စေဘာတခုမှမမြဲဘူးဆင်းရဲစုဒုက္ခအစောမရအနတ္တငါလုံးနဲ့ငါအကျိမပါစသည်ဖြင့်ရှုမှတ်ပွားများအာထုခန္ဓာကမ္မထံကိုပွားများကြို့ကိုအာထုသလိုပဲအာယရဏအနေနဲ့ဆိုရင်ဘယ်နှစုစုမှမလို့ဆင်းနှစုစုပြီးတော့လေပွားများကြို့ကိုအာထုနိုင်တယ်ဒါတွေကိုလည်းပဲဒီထဲမှာအကျင့်အနေနဲ့ပါတယ်နော်ဥစဉ်ကတုတ်တန်ပြပြရမှာအာယရဏတုတ်တန်ဆက်ဟောရမှာလားအာယရဏနဲ့ပတ်သက်ပြီးတော့တုတ်တန်ဥစဉ်ရှာဖွေထားတာတဲ့50ကျော်တယ်ဘာယုတ်တယ်မှာနော်အနာဘာယုတ်တယ်အဲ့တော့50တတုတ်လောက်ပဲပြောပြတာဒီလိုပဲမြည်သွားမယ်အရှင်မရဘူးနော်ကဲနောက်အာယရဏပြီးတော့ပဲသွားမှာတော့ဒါကဲဖတ်စံအားလုံးတက်စစ်ရှိပါဘာရချပါအောင်ကြပါဝဉဏ်ချပါကိုပြနေတူညာတဆစ်ရှိပါတဲ့။ဟောဘက်မှာအာယနာတုံးကဒွါရ6မျိုးပြလို့အဇတိကာနာ6ပါအတွင်းအာယနာ6ပါပြပြီ။အာယဉ6ပါပြလို့ဘာယနာ6ပါစက္ကနာသောတာနာစသည်အတွင်းရူပယနာစသည်6မျိုးကအပြင်ဒီမှာလည်းပဲအဲ့ဒီယုတ်တရားတွေကအာယရဏနေရာမှာဓာတ်ပွင့်ပြီးတော့လောက်လိုက် စိုက်ခါနာဆိုစကုတ္တပေါ့ပောဒါနာကပောဒါတဖြစ်လာတယ်တိုက်ဖွေးတဲ့အခါမှာတိုက်အပြင်18ပါးယုတ်အာယရဏအထင်းမှာစိုက်ခါနာသောဒါနာကာနာနာစင်ဝါနာကာယနာမရယရဏကိုပွဲလိုက်ရင်ဒီပြအဲပွဲရမလားစကုစိုက်ခါနာသောဒါနာကာနာနာစင်ဝါနာကာယယရဏ၅ပါးကိုစကုတ္တပောဒါတကာနာတာစင်ဝါရကာယတာတယောကပါလေစကုပတာရာပောဒါပတာရာကာနာပတာစင်ဝါတာကာယပတာရာဒီတိုင်းပဲအတူတူထားတဲ့အာယရဏနေရာမှာဓာတ်အမီနဲ့ဝင်လာတာနော်ဒီဘက်ကအပြင်ဖက်ကရူပနာတဒနာကန္တာရနာဖောဒပယရနာဒီတုံးသုံးထားတယ်အဲ့ဒါကိုရူပတာပတ္တာကန္တာရရာသာရဖောဒပတအမိနဲ့ဒီလိုပဲသုံးလိုက်ဒီတော့ပြီးမှတခါစိတ်89ပါးကြာတခါဓာတ်ခုနှစ်ပါးထွက်လာတယ်ခုနှစ်ပါးကအခုဇေယထဲမှာလက်ရဖက်ကပါတယ်စကုဝိညာဏရသောဒဝိညာဏရကန္နာဝိညာဏရဇီဝဝိညာဏရကာယဝိညာဏရမနောဓာမနောဝိညာဏရဓာတ်ဒါပဲရှိတယ်ကဲအဲ့တော့အဲ့ဒီထဲမှာဇယနဲ့ပဲပြန်ကြည့်လိုက်ပါနော်မြန်မာလိုအခန္ဓာအတိတ်ဓာတ်အပွင့်ဓာတ်ဆိုပြီးတော့လောက်ထားတယ်။ပါဠိလိုဆိုရင်ဒွါရ6ပါးအာယုန်6ပါးဝိညာဉ်6ပါးသောပါနဲ့နော်ဒွါရ6ပါးအာယုန်6ပါးဝိညာဉ်6ပါးဒီလိုသုံးထားတယ်။ကဲအဲ့ဒီချိန်မှာတစ်ခုစီကြည့်လိုက်အောင်ပါဠိလိုပါဠိလိုဆိုရင်ဥစ္စာနဲ့ဘယ်လိုရေတွက်သွားမှာလဲ။ကံရှိတဲ့အတိုင်းပဲအရင်ရေတွက်လိုက်ပါ။ဓာတ်68ပါးဟူသည်ပါဠိပန်နဲ့ဖတ်သွားတဲ့စကုဓာတ်ဘောဓာတာကာနာတာဇိဝါဒာကာယတာ
မောတေမာတေသာတေနာတေရာတာတေဘောဓာတေမာတေသုဝိညာဏတေဘောဓာဝိညာဏတေကာနာဝိညာဏတေဇိဝဝိညာဏတေကာယဝိညာဏတေမောဝိညာဏတေ
ဟုတ်ပြီမနောဓာတ်မလုံးတဲ့နဲ့အောက်ကလည်းမဆိုင်ဘူးဒါမနောဓာတ်ကဟိုဘက်မှာ6နံပါတ်ထိမှပါသွားပြီဟုတ်လားဟိုဘက်နံပါတ်1ကွယ်မှာပါသွားတယ်အာယရဏအုပ်စုကိုကြည့်လို့သားလည်းဒီမှာဇင်ရတွေမှာဖြစ်နေတာတကယ်အဆိုင်ဆိုရင်ဟိုဘက်ကစကုသောဓာကာဏဇင်ဝါကာယပိတိနဲ့တပြိုင်နဲ့မနောဓာတ်ကိုရှင်းထားခဲ့ရမှာဟုတ်လားဒါဆိုချင်ပါစကားစကုဓာသောဓာဓာကာဏဓာဇင်ဝါဓာကာယဓာရူပါဓာသတ္တဓာကန္တာဓာရသဓာဖောဓာပတ်ဓာပြီးမှဓမ္မဓာရှင်းထားအောင်စကုဉာဏတာသောတာဉာဏကာရဉာဏစီဝဉာဏကာယဉာဏတာမနောတာမနောဉာဏတာဓမ္မတာအဆိုင်ကအစီတော်သွားတာမနောတာမနောဉာဏတာဓမ္မတာအဲ့ဒီတိမှာတေကိုကလွေပါတယ်စကုပတာရဆိုတဲ့ယုတ်ကြည်တတ်ကိုဒီမှာဘာဒနဲ့နဲ့သုံးတော့စကုတပောတာပတာရဆိုတဲ့နာကြည်တတ်ကိုဘာဒနဲ့နဲ့သုံးတော့သောတာတကာနာပတာရဆိုတဲ့နှောင်းကြည်တတ်ကိုကာနာတဇင်ဝပတာရဆိုတဲ့ခြာကြည်တတ်ကိုဇင်ဝတာကာယပတာရလို့ဆိုတဲ့ကိုယ်ကြည်တတ်ကိုကာယတာအဲ့ဒီ၅ကနေပြအသားလိုက်ထားခဲ့ပြီးမှဒုတိယကွင်သွားလိုက်ရူပယုံဆိုတဲ့အစမျိုးစုံရူပယုံကိုရူပဒါအပန်ဆိုတဲ့အပန်မျိုးစုံပတ္တယုံကိုပတ္တဒါအနတ်မျိုးစုံကန္တယုံကိုကန္တဒါအယတာမျိုးစုံရတယုံကိုရတာဒါပတ္တဝီတေဇောဝါယောလို့ဆိုတဲ့အတွေ့မျိုးစုံဖွာတတ်ပါယုံကိုဖွာတတ်ပါတာအဲ့ဒီအောက်အကြောင်းထားခဲ့ပြီးမှတခါဟိုဘက်စကုပ္ပန္နရဆိုတဲ့မျက်စိအကြည်တန်းနဲ့ရူပဓာတ်ဆိုတဲ့အစမ်းမျိုးစုံရူပယုံတို့ပေါင်းစုံတဲ့အခါမှာဖြစ်ပေါ်လာသောမြင်စိတ်ကိုစက္ကဝဉ္ညာဉ်လို့ခေါ်တယ်။အဲ့ဒီစက္ကဝဉ္ညာဉ်ကလေးကိုပဲလေဘာလို့စက္ကဝဉ္ညာဏဓာတ်လို့ခေါ်တယ်။ပါဠိပရိစ္ဆာသုံးပါးပါဠိတွင်လည်းပြောရမယ်ဆိုရင်စက္ကုံစာပရိစ္ဆာရူပေစာဥပေစတိစက္ကဝဉ္ညာဏစက္ကုံစာမျက်စိလို့ဆိုတဲ့စက္ကုပဒါရာယုတ်ကြည်ဓာတ်ကို၎င်းရူပင်စာအစမ်းမျိုးစုံရူပယုံဆိုတဲ့ရူပဓာတ်ကို၎င်းပရိစ္ဆာအကြောင်းပြုပြီးတကားလားစက္ကဝဉ္ညာဏမြင်စိတ်ဆိုတဲ့စက္ကဝဉ္ညာဉ်စိတ်သည်စက္ကဝဉ္ညာဏဓာတ်သည်ဥပေစတိဖြစ်ပေါ်လာ၏မျက်စိဆိုတဲ့စက္ကုပ္ပဒါနဲ့အစံမျိုးစုံရူပယုံနှစ်ခုပေါင်းစုံလာတဲ့အခါမှာဖြစ်ပေါ်လာတဲ့မြင်စိတ်ကလေးကိုဒီညမှာပါလို့ဆိုတော့စက္ကုဉာဏနဲ့စက္ကုဉာဏလို့ခေါ်တာဟုတ်လားပါဠိတော်အတိုင်းသွားမယ်ဆိုရင်နံပါတ်1ကွက်ကိုအစိုင်းတင်သွားလိုက်သောတိန်စပရိစ္ဆာပတ္တိစဥပ္ပစတိသောတာဝိညာဏသောတိန်စနာလို့ဆိုတဲ့သောတာပဒါရာယုတ်ကြည်ဓာတ်ကို၎င်းပတ္တိစအပ္ပံမျိုးစုံပတ္တယံကို၎င်းပရိစ္ဆာအကြောင်းပြုပြီးတကားလားသောတာဝိညာဏမြင်စိတ်ဆိုတဲ့သောတာဝိညာဉ်သောတာဝိညာဏဓာတ်ဒီဥပ္ပစတိဖြစ်ပေါ်လာ၏သောတာပတာရာနဲ့ပတ္တယုံပေါင်းစုံမိတဲ့အခါမှာကြားတယ်ဗါလဲသောတာဝိညာဉ်ဆိုင်ကြားစိတ်ပေါ့နော်ကြားစိတ်ဖြစ်ပေါ်လာထို့အတူပဲဂါဏစသည်ကိုဒီနေ့ပွားယူတော့မရဘူးလားအဲ့ဒီလိုပွားလိုက်တာပဲနော်အဲ့ဒါကိုပဲလည်းရင်ငါလားပဋ္ဌာန်းကိုကူးလိုက်ရင်ဒီကဆိုလွယ်သွားပြီအားလုံးတခုသတိထားမယ်နော်ပဋ္ဌာန်းပါဠိတော်ဒီကအရှင်မပြောလို့မရတော့ဘူးသတ်စိတ်ရှိပါကတော့ဒီတေကိုကောက်ပြီးတော့အကုန်လုံးပြောသွားလို့ရတယ်စကုပ္ပန္နရာသည်စကုရာသောတာပတိသောတာရာစသည်ဖြင့်အကုန်လုံးသွားလိုက်နောက်ဆုံး6နံပါတ်အကွက်ကြမှလူဇဝေစွာဖြစ်မြင်အဲ့ဒီတကြောင်းလောက်ကိုဦးဇပြောသွားမယ်မနောဒသရပါလက်ရင်စာရာဝေစာတံပရိစံတွေ့ အလင်းကဓမ္မဒသနာ1052ခုသုကမစကြာနိဗ္ဗာန်ကိုဓမ္မဒလို့ခေါ်တာမနောဝိညာဏဒသနာကျန်တဲ့စိတ်56ခုစိတ်အားလုံးစုစုပေါင်း69ပါးထေကဒီပင်စာဝိညာဉ်တစ်စိတ်နောက်လက်စိတ်ဝိညာဉ်သောတာဝိညာဉ်ကာနဝိညာဉ်ဇောနာကာယဝိညာဉ်ဆိုတဲ့တစ်စိတ်ရဲ့မနောဒ3ခုဆိုတဲ့ပင်စာသံပြည့်စင်အားလုံး73ပါးနှုတ်လိုက်ကျင်ဆိုတာကကြည်ဖြစ်နေတယ်ဒီမှာညတစ်ချမ်းနဲ့လောက်ပါညအကြည်ဖြစ်နေလို့နော်အဲ့တော့ဒီပင်စာဝိညာဉ်တစ်စိတ်ကိုလည်းကျင်ထားလိုက်နှုတ်ထားလိုက်မနောဒပင်စတော်ဉာဏ်တော်နဲ့ဆန်ဒီစတာမနောဒသုံးကိုနှုတ်လိုက်လို့ရှိရင်စိတ်89ပါးထဲမှာဘယ်နှပါးကျန်တော့86အဲ့ဒီ86ပါးကိုတားလိုက်ဘာလို့ခေါ်တော့မနောဝိညာဏဓာတ်လို့ခေါ်တာဒီကနေပြီးတော့ဥစ္စာပဋ္ဌာန်ကိုကူးပြလိုက်မယ်နော်လွယ်လင်းလေးဒီမှာခုမှလေကားရောက်နေပြီအဲ့ဒီလေကားလုံးနဲ့ပဋ္ဌာန်ဘက်ကကူးရှင်ဒီလွယ်တေကားဒီဘက်ထောင်လိုက်ရတဲ့စတာကိုနင်းတစ်ချက်လောက်ပြခဲ့မယ်လုံးဝဘလိုင်းအစင်းဖြစ်နေတဲ့ပရိသတ်ကိုဥစ္စာပြမယ်ဆိုအနည်းဆုံးတနာရီ2နာရီလောက်အချိန်ခံထပ်ပြီးတော့ပြောနေရမယ်အခုပရိသတ်ကဒီနာကိုရောက်နေပြီဟုတ်လားမန္တလေးကိုယထာစီပြီးတော့သွားလိုက်လို့ရှိရင်ယထာလိုင်းရဲ့အရှိတ်ဘက်မှာဟာဟောမှာပြင်းမနာဟာဟုတ်လားဟောဘက်ကသာစီကွာဆိုအသာလေးလက်ညှိုးပြလိုက်မရဘူးလားအဲ့လိုဆိုမြင်တော့မှာအခုလည်းလက်ညှိုးပြခဲ့မယ်နော်ပဋ္ဌံပါဠိတော်ကိုပဋ္ဌံပါဠိတော်မှာအာလုံရဘူးကြမှာရူပယန္တနာစက်ကဝိညာဏဓာတုယာရခဲ့နော်ပဋ္ဌာယနာသောတာဝိညာဏဓာတုယာနောက်ပါလေကန္ဒာနာကာနာဝိညာဏဓာတုယာစသည်ဖြင့်ရခဲ့တယ်မလားပြီးမှစက်ခါယန္တနာစက်ကဝိညာဏဓာတုယာပဋ္ဌာနာသောတာနာသောတာဝိညာဏဓာတုယာစသည်ဖြင့်အကုန်လုံးပါတယ်ပထမတည်းမှာအာလုံးတည်းမှာအာရမဏပစ္စည်းတဲ့ဒီဘက်ပုရိဇာရနေတရားတို့အဋ္ဌိအဝိကရစသည်ပစ္စည်းတွေအကုန်လုံးဒီမှာပါပြီးသားပဲဒီတည်းမှာနှစ်ခုကွဲရမှာကဘာကွဲရမှာလဲဆိုရင်ဒီဘက်ကအခန္ဓာကလည်းအပွင့်တတ်မှာသွားဆက်မယ်အာယုံအတိတ်တတ်ကလည်းပါလေအပွင့်တတ်မှာသွားဆက်မယ်တစ်ခုစီကြည့်ပါတိတ်ဝင်မှာဘာလို့ရှိတော့စက်ခုသောတာကာနာစင်ဝါကာယဒီလောက်ပဲမှတ်ထားလိုက်အတိတ်တတ်အာယုံဝင်မှာဘာရှိတော့ရူပတိုက်တာကန္တာရာတာပောတဘအောက်ပိုင်းကိုထားအောက်ပိုင်းပိုင်းရှုပ်သွားမယ်ပြီးမှဒီဘက်က3ခုမြောက်ကွင်းမှာဝိညာဉ်6ခုနဲ့ပတ်သက်အပွင့်တတ်မှာပါလဲစက္ကဝိညာသောတာဝိညာကာနာဝိညာသီဝဝိညာကာယဝိညာတွေ့ပြီနော်ကဲအဲ့တော့တစ်ခုစီကြည့်ရအောင်တကွင်းစီကွင်းမယ်နံပါတ်1ကွင်းနဲ့နံပါတ်3ကွင်းတချောင်းစီသွားနံပါတ်2ကွင်းနဲ့အန်ဟိုဘောနံပါတ်1နဲ့သွားသူ့အကြောင်းနဲ့သူဖြည့်တယ်စက္ကုသောတာကာနာသီဝကာယဆိုတဲ့ပထမဆုံးကွယ်ဒုတိယရူပတတကန္တာရသာဖောဒဘသဒုတိယကွယ်စကုညာနာတဲ့စသည်ကပါလဲ3ကွယ်တစ်ကလည်းပဲ3နဲ့သွားဆိုင်မယ်နှစ်ကလည်းပါလဲ3မှာသွားဆိုင်မယ်နော်အဲ့တော့တစ်ကဘသူနဲ့တစ်မှာဆက်ပြီးတော့ပထမဆုံးကွယ်ကြည့်လိုက်စကုတ္တစကုပလာဒအဲ့ဒါကိုအာယရဏအနေနဲ့ဖွင့်ရပါလဲစက္ခာယရဏသောပါနေနော်စကုတ္တဖြစ်စဉ်ဥမာပထမ3တဲ့ခါဘာနဲ့3မှာတော့စက္ခာယရဏအာယရဏနာမည်နဲ့3လိုက်မယ်ကဲတတိယကွယ်မှာသွားပြီးပဲဆိုင်ရမယ်တတိယကွယ်ဆိုစကုညာနာတဲ့နှစ်ခုကိုပေါင်းလိုက်ပါစက္ခာယရဏစက္ခုဝိညာဏဓာတုယာတံပံပြုတ်တကနိစ္စာဓမ္မာနာနေတ္တယပစ္စိဏပစ္စယောအဋ္ဌိပစ္စိဏပစ္စယောအဝိကရပစ္စိဏပစ္စယောစသည်ဖြင့်အများကြီးသွားလို့ရတယ်နော်ပစ္စိဏပထမပစ္စိဏတပုံကြီးပဲပြောရမယ်စက္ခာယရဏစက္ခုပတာရလို့ဆိုတဲ့စက္ခာယရဏသည်စက္ခုဝိညာဏဓာတုယာမြင်စိတ်ဆိုတဲ့စက္ခုဝိညာဏဓာတ်အား၎င်းတံပံပြုတ်တကနိုင်တို့စက္ခုဝိညာဏဓာတ်လျင်နေရှင်ကုန်သောဓမ္မာနိစ္စာမှန်ပြုတ်တရားတို့အား၎င်းနေတရားပစ္စယနာနေတရားပစ္စယသတ္တိဖြင့်အဋ္ဌိပစ္စယနာအဋ္ဌိပစ္စယသတ္တိဖြင့်အာဝိကရာပစ္စယနာအာဝိကရာပစ္စယသတ္တိဖြင့်ပစ္စယဥပါကရကောကျေစုပြုသည်ဟောဒီဖြစ်ဤစသည်ဖြင့်ပဋ္ဌာန်းတိမှလာတဲ့ပစ္စယတွေအကုန်လုံးတွန်းတော်လို့ရတယ်နော်အဲ့ဒီစက္ခုနဲ့ရတယ်လို့ပဲဒုတိယခွဲကသာသွားလိုက်ရူပယရဏစက္ခုဝိညာဏဓာတုယတံပံပြုတ်တကနိစ္စဓမ္မာနံဆိုဘာဖြစ်သလဲအာရမဏပစ္စယနာပစ္စယောဘာဟုလားအဲ့ဒါကြတဲ့ရူပယရဏအစိုင်းမျိုးစုံရူပယုံဆိုတဲ့ရူပယရဏသည်စက္ကဝိညာဏဓာတုယာမြင်စိတ်ဆိုတဲ့စက္ကဝိညာဏဓာတ်အာရမဏပစ္စယနာအာရမဏပစ္စယသတ္တိဖြင့်ပစ္စေဥပါကရကောကျေစုပြုသည်ဟောဒီဖြစ်၏စသည်ဖြင့်ဒီတန်းသွားမှာဒီတော့ဒီပါဠိတွေကိုကြည့်ပြီးတော့အကုန်ဆိုသွားလို့မရဘူးလားအာယုံ6ပါးဆိုတဲ့ဒုတိယအကွယ်နဲ့ဒီဘက်ကဝိညာဉ်6ပါးဆိုတဲ့တတိယအကွယ်ကိုစပ်ပြီးတော့ဆိုရင်ပဋ္ဌာန်ကိုကုတဲ့အခါမှာလွယ်လေးလေးပဲအာယုံဆိုကားပဲရူပဓာတ်သည်ရူပရမဏတတ္တဓာတ်သည်တတ္တရမဏဟုတ်လားကန္နရသည်ကန္တာရမဏရာသာဓာတ်သည်ရာသာယရဏဟောဒဘာရကောဟောဒဘာရမဏဒီလိုတော့မရဘူးလားအဲ့လိုဆိုရင်ရူပါရမဏစက္ကဝိညာဏဓာတုယာတံတံပြုတ်ကနိစ္စဓမ္မနာအာရမဏပစ္စနာပစ္စယောဒုတိယအကြောင်းသွားလိုက်တတ္တာရမဏသောတာဝိညာဏဓာတုယာတံတံပြုတ်ကနိစ္စဓမ္မနာအာရမဏပစ္စနာပစ္စယောတတိယသွားလိုက်ကန္တာယရဏရတ္တရမဏ
ဟ
ဟောတတ်ပါရဲ့နာအာဒီရင်သွားမှာဥမာပုရိဇာတာပြည့်စစ်ဆိုပါတော့ဥမာဝတ္ထုသင်္ကာနဲ့ကြည့်လိုက်စကုဝတ္ထုသောတာဝတ္ထုကာဏဝတ္ထုဇင်ဝတ္ထုကာယဝတ္ထုခတိယဝတ္ထုသွားတယ်စကုပဒါရနဲ့စကုဉ္ညာသောတာပဒါရနဲ့သောတာဉ္ညာကာဏပဒါရနဲ့ကာဏဉ္ညာစသည်ဖြင့်မိယာဝတ္ထုနဲ့ဝိညာဉ်ကိုတွဲထားတယ်ပုရိဇာတာပြည့်စစ်နေနဲ့သွားမယ်ဆိုရင်လည်းပဲစက္ခာယရဏစကုဝိညာဏဓာတုယတန်တန်ပြောရတဲ့စာတမနာပုရိဇာတာပြည့်စစ်နာပြည့်စယောဒီလိုသွားမှာသောတာယရဏသောတာဝိညာဏဓာတုယတန်တန်ပြောရတဲ့စာတမနာပုရိဇာတာပြည့်စစ်နာပြည့်စယောစသည်ဖြင့်ဓာတ်စိတ်ရှိပါကိုပရမတ္ထတရားနဲ့သဘောပေါက်ထားလို့ရှိရင်ပဋ္ဌာန်ကိုကုတဲ့အခါမှာပစ္စည်းအလုံး5မျိုးဟာလည်လာပြီဖြစ်တယ်เนาะအတူပဲဒါမဲ့အရှင်မရဘူးဒါပဲပြောမှာမြည်ပြတာလေကားထောင်ပြီးဖြစ်သည့်အတွက်ကြောင့်ဒီဘက်ကပါဠိနဲ့လည်းပဲဒီတန်းသွားတာပဲရှိအနတ္တပြေကလည်းဒါပဲဘာတတ္တိဖြင့်ကျေစုပြုလဲပရိစ္ဆာသမုပ္ပါမှာကအကြောင်းတရားနဲ့အကျိုးတရား2မျိုးကိုပဲပြတယ်ပဋ္ဌာန်ကြရကအကြောင်းတရားအကျိုးတရားဖြင့်ပစ္စယတတ္တိကိုပဲပြတယ်3မျိုးပြတာကိုပဋ္ဌာန်လို့ခေါ်တယ်ပစ္စယတတ္တိမှာပါအကြောင်းနဲ့အကျိုးနှစ်ခုကိုလေ့ပြတာကိုဘာလို့ခေါ်တော့ပဋိသန္ဓေပါဟုတ်လားမရောက်သေးဘူးဒီမှာသိစ္စာပင်ကြံသေးတယ်เนาะရှေ့ဒီမှာ6နိုင်ဆိုပဲရပါတယ်အရှင်နင်းနေလေးတော့ပို့ယူမှဖြစ်မထင်နဲ့စတာက9နိုင်ကျော်မှစတာဟုတ်လားဒီလောက်တော့လောက်ရမယ်ဆွေတော်မျိုးတွေတွေ့တဲ့အခါမှာအာရပါရတယ်မှာပြန်ရမှာဖြစ်ပြီပြောချင်ပါတယ်အရှင်မမရတာကိုเนาะအခုကစံမျက်ပေါ်ရောက်လာတယ်သူ့ပြောပါငါပြောပါဆိုပြီးတိုက်ပွန်နေတော့ကအဲ့တော့အရှင်ကမလောက်ဘူးเนาะပြောချင်တာတယ်အများကြီးကြင်ဒီလောက်ဆိုရင်တက်ဆင်ရှင်းပါသဘောပေါက်ကြဆိုဟုတ်လားရပြီနော်ကဲအောက်ကဆက်ဖတ်လိုက်ပါသစ္စာလေးပါမစကပွားတနာသုတ်တန်နဲ့တွဲပင်မှာကောင်းပါဒီမှာဟုတ်လားအဲ့ဒီသုတ်တန်သွားကြာပြန်အောင်ပါဒီကရိုးရိုးပဲမှတ်ထားလိုက်နော်ဒုက္ခရယ်လို့ဟောကြားထားတဲ့တရားမှန်တယ်မြတ်သည်ဒုက္ခဆိုတာမရှိဘူးဧကံမုစ္ဆာဒုက္ခတရားတွေကျဲပဲခရကဒီတရားဟာသမှုတရားပါလို့ခွင့်ရှင်းစိတ်ပြဟောကြားထားတဲ့တဏှာဆိုတာလည်းပဲတကယ်ရှာကြည့်တဲ့အခါမှာဗာလဲဒုက္ခဖြစ်ကြောင်းပဲဖြစ်တယ်နော်ဒုက္ခဖြစ်ကြောင်းတဏှာသမှုတရားပေါ်ဝင်နိရောဓပါလို့ဟောကြားထားတဲ့တရားတွေနိဗ္ဗာန်ဟာလည်းပဲတကယ်ပြန်ကြည့်လို့ရှိရင်ဧကံအမှန်ဒုက္ခဤရှုပ်ရနိဗ္ဗာန်စိတ်အမှန်ဖြစ်တယ်နိရောဓဂามနိပရိပရာအဲ့ဒီလိုအမိနဲ့ဟောကြားထားတဲ့တရားတို့အားလုံးကိုကြည့်လိုက်တဲ့အခါမှာသမ္မာဒိဋ္ဌိစတဲ့မဂ်ကင်၈ပါးအဲ့ဒီမဂ်ကင်၈ပါးဆိုတဲ့နိရောဓဂามနိပရိပရာတရားဟာလည်းပဲတကယ်နိဗ္ဗာန်ရောက်ချောင်းအကျင့်ကောအကျင့်မှအမှန်ဖြစ်တယ်ဘေဖက်ကကြည်ကြည်မှန်ကန်သောတရားတွေကြီးဖြစ်သည့်အတွက်ကြောင့်ဒီတရားတွေကိုဘာလို့ခေါ်တော့သိစ္စာတရားလို့ခေါ်တယ်ဓမ္မစကားပွားသုတ်တန်နဲ့ဖွင့်မလားမဖွင့်နဲ့ဒီမှာကြာသွားတော့မယ်သိစ္စာအရှင်သူပြီးပြောရတော့မယ်နော်ကဲအဲ့ဒီဘက်မှာသိစ္စာ၄ပါးအတိတ်ပြီးကိုဒီမှာအတူကောက်ဝကြည်ဒုက္ခသိစ္စာသာဆင်းရဲခြင်းအမှန်တဘောတရားကောက်လို့ရှင်ပါလေလောကီစိတ်ရှစ်စိတ်တခုလောဘကျင်သောစေတသိက်သူဇာယကြည်ဟောမရှိမရှိတော့သူဇာယကလည်းရပါတယ်အရှင်ကြာမာသွားပါလိမ့်မယ်ဒီထက်မှလည်းဒါပဲရှိမှာပါကဲလောကီစိတ်80တပါးလောဘကျင်သောစိတ်50တပါးယုံ28ပါးဒါကိုဘာလို့ခေါ်တော့ဒုက္ခသစ္စာဒုက္ခသစ္စာမထိတ်တဲ့ပရမိတ်ထတရားကိုကြည့်လိုက်တဲ့အခါလောဘ10ပါးမပါဘူးနော်စေတိုက်ထဲမှာလောဘမပါဘူးပြီးတော့နောက်ပရမကနိဗ္ဗာန်မပါဘူးနော်ဒုက္ခသစ္စာနိဗ္ဗာန်ထဲမှာပါဝင်ခွင့်မရှိသောတရားဆိုတာမဲ့စိတ်၄ပါးပုစိတ်၄ပါးပြီးမှာပါလေလောဘစိတ်တိုင်းပြီးမှာပါလေနိဗ္ဗာန်ဒါဟာဒုက္ခသစ္စာနိဗ္ဗာန်ထိမှာမဟုတ်ဘူးဒုက္ခသစ္စာနိဗ္ဗာန်ထိမှာပါဝင်နေတာကလောကီစိတ်80တပါးရဲ့လောဘကျင်သောစိတ်50တပါးရဲ့ယုတ်28ပါးရဲ့နာသမုဒိယသစ္စာဆိုတဲ့ဆင်းရဲကြောင့်အမှန်သဘောပါတော့လောဘစိတ်တိုင်းဟုတ်လားလောဘစိတ်တိုင်းဒီလောဘနဲ့ပတ်သက်ပြီးတော့ဓမ္မစကားပွားနာသုတ္တံကြားတဲ့ကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏစသည်ဖြင့်သဘောစိတ်မှာသင်ခဲ့တယ်နော်အဲ့ဒီလောဘကိုပါလေတဏှာမျိုးစပ်ပဲမျိုးပွားမှာတော့ kamadana wadana wibwadana now niroda desa patay pi lo dhamma sangapwa na yo tatta yewa tanaya atita wiraga sati phyin ti da sati phyin be pyo wa do me apit song ma ywa da bu niroda desa sanye dukkha nyin ya aman tabo nibban mega desa ga sanye dukkha nyin ya nibban do yau jaw a jet ma so yo a ne ne jet tha ya ma ga Loki say she said about Lovas, Jen, though I said, I said about Yogna say she body, Doka, Tesa, me eat. Lova said, I did, the Moody at the Sami eat. Nebandi, Neroda, the Sami eat. Messai, Leva, Nation, though, Megan, Tego, she body, Mega, the Sami. So Jesama, Loki say she said about. เซปาเลยบาเตสสาวิโมสตาเตสสาหมอภွေกองเนี่ยเตียะเลยပြောတာเตสสาวิโมสตาหลุดตัวတာပြောတာเซปาเตสสาวิโมหุติเตสสาวิโมหุติเตสสาวิโมหุติเมสิโยเปเตสสาวิโมหุติโพสิโยเปเตสสาวิโมหุติเอเอราเตสสาหมอภွေกองเนี่ยเตียะอมิโสาธิมาปาเดเตียะเอเรมาเมสไซโดวานะเซโกบาโพสิโดวาตองเซคนะบา โอ้บาเรเสดตะไตเป็นนึกว่าอุเซนบาเรกระดานโลกตรีตุดาบ่บาเรพระเมษานะเสดตุอัญญตมะนะติระตะเสดกะอัปปมัญญะวิฑะเทวตรีตวนะเสดกะเสดีสัจจินตธรรมะตังกะกะสันติปาลีกะโลกรังไสมาရှင်ควญชีตากะอัญญตมะเสดเสดตองโวตติกะรอเออัปปมัญญะมะจินมะရှင်บุกรุณาโมติตาตรวะปัญญะกะอายุรุเอรกรุณาโมติตาเสดอัปปมัญญะ 2 ปัจจินตวนะเสดตะไตบะลอเนาะ 23 ပါဘူး။36ပါလုံးတီဒီနေရာမှာအကုန်လုံးမပါဘူး။36ပါထဲကမက်စိတ်နဲ့ရှင်နေသောစေတသိက်ဘယ်လောက်နော်? 28 ตาลหมาနေတယ်မက်ဆိုက်နှစ်လက္ခဏာတူရဲမဟုတ်ဘူးမက်ဆိုက်၄ပါးကိုလက္ခဏာတူရဲတပါးတည်းရေးတွဲထားသည်နှင့်ကိုဖြုတ်လိုက်ဖြက်လိုက်မက်ဆိုက်၄ပါးကိုလို့ပြင်ထားဟုတ်တယ်တိုသေးတယ်မကွာကိုခုမှဖတ်မိတယ်မက်ဆိုက်နှင့်မဟုတ်ဘူးပါလဲမက်ဆိုက်၄ပါးကိုလက္ခဏာတူရဲဆိုတာကပေါ်တာပတ္တိမေဃလည်းပဲတည်ခြင်းလက္ခဏာစိတ်မှန်ရဲ့အာရမဏဥဇာဏလက္ခဏာအာယံကိုတည်ခြင်းမိုးကိုအာယံ တန်းလေးပေးသွားတာနော်ပို့ချနေတဲ့ဘုန်းကြီးရွှေတိတိကြနေတယ်မောနသားကအညီမနေဘူးငါတို့အေးတဲ့ပေးမယ်ဆိုတဲ့ယူချက်နဲ့မပေးနေတာနော်အဲ့တော့မက်ဆိုင်လေးပါးကိုလက္ခဏာတူရတပါးကြီးရေးတွက်ထားခြင်းသာဖြစ်ပါတယ်လို့ဒီလိုပြောတာကဲအောင်ဆက်ဖားလေးပို့စိတ်တော့ပါ38ပါးရေးတွက်ပေါ့ပေါ်ဆိုင်၄ပါးကိုဆိုဟိုမှာလေးပါလေမက်ဆိုင်နဲ့မဟုတ်မက်ဆိုင်၄ပါးကိုဒါမှအထက်အောင်ညီသွားမှာပေါ့ဟုတ်မလား gain ဟိုဘက်ဆက်ရအောင် ဒါကတော့ဒီပရိသန်လုံးပါဆက်ဝင်ခြင်းမှလည်းတွေ့တာပါပဲဟုတ်လားအတိတ်ကြောင့်ပစ္စုပန်အကျိုးပစ္စုပန်ကြောင့်အနာဂတ်အကျိုးဆိုပြီးတော့ဓမ္မလေးချက်ဖွင့်ပြီးသင်တန်းတက်ထားတဲ့ပုဂ္ဂိုလ်တွေပါလိမ့်မယ်ဒီတော့ဒီနေ့မှာပဲဒုက္ခသစ္စာသမုဒယသစ္စာနှစ်ခုကလောကီသစ္စာထဲမှာပါတယ်နိရောဓသစ္စာနဲ့မေဃသစ္စာနှစ်ပါးကလောကုတ္တရာသစ္စာမှာပါတယ်အဲ့ဒီမှာမှတစ်ခါသမုဒယသစ္စာသည်ဒုက္ခဖြစ်ခြင်းအကြောင်းမေဃသစ္စာသည်နိရောဓသစ္စာဖြစ်ခြင်းအကြောင်းအကျိုးသစ္စာကတော့ဒုက္ခသစ္စာသည်သမုဒယကြောင့်ဒုက္ခဖြစ်တာနိရောဓသစ္စာသည်မေဃကြောင့်နိရောဓဖြစ်တာဒါပဲအကြောင်းအကျိုးပရိသန်သုံးပါးအနေနဲ့သိရင်လည်းပဲဒါပဲသွားမယ်မိုးရွာနေမှတော့ဘာထင်းမှတော့ဆက်ပြီးတော့သင်ရမှာပေါ့ဟုတ်မလားမိုးကမစိုးဘူးလိန်မာလိုက်တာဥစ္စာက6နိုင်15ဆိုအဆုံးသတ်ဖို့ဆိုပြီးတော့ဆုံးဖြတ်ပြီးသားမိုးကလိန်မာတယ်ဟုတ်လားအရှင်ပြအဆုံးမသတ်လိုက်ပါနဲ့ဟုတ်လားဘာလို့ဆိုမိုးရွာပြေတာလဲပွားမြခီအတွက်လမ်းခီကောင်းအောင်ပြောထားတာယရဏသုတ်တန်နိဒမ်းမှာနိဂုံးမှာဘုရားရှင်ကမယာသုတိမတ္တာဖြစ်စကားဗုဒ္ဓသာစေတီယံကလေးကမန္တလူတော်ဥဒကိဏဘူမေပရိဖောတိတာတတ္တမေကမ္မတာနိသန္ဒေနပောက္ခရဝတ္တံဝတ္တိငါပြသည်အတိတ်ဘဝသန္တရာကအမတန်ပူပြင်းလှပါတယ်ဆိုတဲ့အရှင်ခါကာလမှာဘုရားစေတီယံပြန်မှာရေတွေနဲ့ပွန်ပြန့်ပြီးတော့ဝေယဝိဇ္ဇကောင်းမှုကုသိုလ်လုပ်ခဲ့တဲ့အဲ့ဒီကောင်းမှုကုသိုလ်ကံကြောင့်ငါသွားရမယ်လမ်းခီးတွေမှာဖုံမထရအောင်အေးဦးနေတဲ့နေရာမှာအေးဒအနေနဲ့ပါလေပြိမယ်ဆိုတဲ့ရွေးချယ်ပြပောက်ခရဝတ္တမို့ဆိုတာယွာယသမီးဥစဉ်တဓမ္မပရိသတ်တွေကလည်းအတိတ်ဘဝအဲ့ဒီကုကောင်းမှုကုသိုလ်ကပါလာသည်တို့ကြောင့်နော်ဒါစာထဲမှာပေါ်လာတယ်ဟုတ်လားမယာသုတိမတ္တာပစ္စေကဗုဒ္ဓသာမယာငါသည်သုတိမတ္တာပစ္စေကဗုဒ္ဓသာသုတိမပစ္စေကဗုဒ္ဓ၏စေတီယံကနေစေတီယံမြန်၌ဥဒကကမန္တလူတော်ရေကရမှာပါလာတဲ့ရေဖြင့်ပရိဖောသီတာဆွန့်ပြန့်ပူဇော်ခဲ့ပူလေပြီတတ္တမေကမ္မသနိသန္ဒေနအဲ့ဒီဘဝမှာရေကရမှာပါလာတဲ့ရေခွက်ကလေးတွေဖြင့်ရေဖုံထနေတဲ့နေရာဌာနတွေမှာမြေပြင်ကိုဆွတ်ပြန့်ခဲ့မှုခြင်းဆိုတဲ့ကောင်းမှုကုသိုလ်ကံကြောင့်ပောက်ခရဝတ္တံငါဖျားသွားရမယ်လန့်ခီတွေမှာပောက်ခရဝတ္တမောတိဝတ္တိကောင်းစားမလို့ရွာသွန်းရှာခဲ့မှုလေးပြီးပူနေတဲ့နေရာမှာအေးသွားစေဖို့ဖုံထတဲ့နေရာမှာဖုံသက်စေဖို့တဲ့ရွာသွန်းဖြိုးရတဲ့ဥစ္စတဓမ္မပရိသတ်မပူနဲ့ကုသိုလ်ကံတွေအများကြီးပါလာတယ်ရှင်းဆက်သွားရအောင်ပြည့်စုံပါဟုတ်လားဆိုမောနတာလည်းပဲအားရှိသွားအောင်လို့ပြောတာ။ကဲပစ္စည်းပိုင်းဖတ်လိုက်ပါပစ္စည်းပိုင်းရှာသွားပြီပဲအကြောင်းအကျိုးဆက်သွေပုံကိုပရိစ္ဆသမုပ္ပန်နေဖြင့်တမျိုးပဋ္ဌာန်းနေဖြင့်တသွေပြဆိုထားတဲ့အခိုင်ကန္တာကိုပြန်ကြုံမှာပါပိုင်းလို့ခေါ်တော့ပစ္စည်းပိုင်းလို့ခေါ်တယ်ဒါပေမဲ့အကြောင်းအကျိုးဖြင့်အကုန်လုံးလားဆိုတော့မဟုတ်ဘူးပရိစ္ဆသမုပ္ပန်မှာအကြောင်းအကျိုးပဋ္ဌာန်းကြတော့အကြောင်းအကျိုးဖြင့်ပါပါလာတော့ပစ္စည်းရဲ့ပတ်ဒီပါပါလာနေပြီအောက်ဆက်ဖားလိုက်ပစ္စည်းနဲ့ပစ္စည်းရောက်ပါနဘာထူချဘောကျိုးဖြစ်ပေါ်လာတဲ့အကြောင်းမရှိဘဲနဲ့အကျိုးတရားစတာဖြစ်ပေါ်လာခြင်းမရှိဘူးတစုံတယောက်သောတကောဖန်ဆင်းခြင်းပုဂ္ဂိုလ်ကဒီလိုဖြစ်စေသတည်းစသည်ဖြင့်ဖန်ဆင်းမှုကြောင့်လောကမှာဒါတရားဖြစ်ပေါ်နေရတာမို့အကျိုးတရားမှန်သမျှသည်အကြောင်းရှိလို့သာဖြစ်ပေါ်လာရတယ်ဆိုပြီးတော့အကြောင်းနဲ့အကျိုးကိုတွဲပြီးတော့ပြဆိုတဲ့နိစ္စကိုဘာလို့ခေါ်တော့ပရိစ္ဆသမုပ္ပါဒနိပရိစ္ဆဆိုတာအကြောင်းသမုပ္ပါဒဆိုတာအကျိုးပရိစ္ဆဆိုတာအကြောင်း သမုပ္ပါဒစာအကျိုးပဋိစ္စအကြောင်းကြောင့်သမုပ္ပါဒအကျိုးတရားဖြစ်ပေါ်လာတယ်အကြောင်းရှိလို့အကျိုးဖြစ်ပေါ်လာတာကိုအခွေးရှင်းစိုက်ပြပြီးပြဆိုထားတဲ့နေ့ကိုဘာလို့ခေါ်တော့ပဋိစ္စသမုပ္ပါဒနီးအဲ့ဒီပဋိစ္စသမုပ္ပါဒတိမှာပထမပစ္စည်းရတ္တိပါလာမပါဘူးတ္တိမပါသေးဘူးအကြောင်းနဲ့အကျိုးနှစ်မျိုးဆက်သွယ်ပုံလေးကိုသာပါလဲပြဆိုထားတာအဲဒါနောက်တရွတ်နောက်တမျက်နှာလမ်းလဲ34ပါပါပါပစ္စည်းရပြောပြီးသားမလားအဲအောက်ဝဆက်ပါပထမနေ့ဟူသည်ဆောင်ပေါက
်ဆောင်ပေါက်သေသာမာသာသာတိယကိုမာသာတိယ
အဲပရိသတ်ရောပါဆရာပါဘောက်ပေါက်ဒါဆိုတော့ကိုဟောတဲ့ကကိုကကြက်ထားပြီးဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဲ့ဒီတော့သုံးတဲ့နေရာမှာပစ္စယပစ္စယလို့ပါတဲ့ပုတ်တိုင်းပုတ်တိုင်းမှာရှေ့ကစကလုံးဒီအကုန်လုံးပါတယ်အကြောင်းပစ္စည်းပစ္စယနောက်ကပါလာတဲ့ပစ္စည်းမှန်သမျှဒီပါလေအကျိုးပစ္စယုတ်ပါဒါကိုပြောတာအောက်ဆက်ဖတ်ပါခါခွဲပါဠိကျမှာကိုကြတယ်မှာဟေတုတပုတ်ဟေတုပံပြုတ်တကနာဓမ္မနာတမုဋ္ဌာနနေစရူပာနာတခုပြီးမှာဟေတုပစ္စနာပစ္စည်းရောဟေတုဆိုတဲ့ကတ္တဖြင့်ပစ္စည်းတရားဟေတုပံပြုတ်တကနာဓမ္မနာတမုဋ္ဌာနနေစရူပာနာကပစ္စည်းပံတရားဟေတုပစ္စနာပစ္စည်းရောပတ္တိအနေပြင်ဟေတုလောဘဒေါသမောဟအကုန်တိုင်ခဲ့ပြီနော်လောဘဒေါသမောဟအလောဘအဒေါသအမောဟဆိုတဲ့ဟိတ်၆ပါးပစ္စည်းတရားသည်ເຫດຸປັນປຍົກຕະການາຕັມມານາຕະມຸຖານານະສາຣຸປານະເອດີໃຫ້ຈောက်ປານະຊິ່ນຕໍ່ປັນປຍົກຕຍາໂທລຽນຈောက်ຊີກົນຕໍ່ໄສດະສາຍົກໂຕໂຊແດປິສຍົກມັນຕຍາລະເຫດຸປິສຍນາເຫດຸປິສຍາປັດຕິພິປິສຍໍຈີຊຸປິອີປາລີໂຕມາຈາດະກາດີແດປາແດເອດີລໍປົກຕິນປົກໄດມາປິສີປິສຍົກມັນປິສຍາປັດຕິອາຣາມະນະປິສີມາເລຣູບາຍະຣະນາທີປິສີສະກຸນຍານະດາດຸຍາປາດອງປິສຍົກအမှန်မျိုးရနေစာရမနာပစ္စယပအာရမဏပစ္စနာပစ္စယပစ္စယပတိဒီလိုပဲပဋ္ဌာန်းကိုဟောသွားတဲ့အခါမှာဘုရားရှင်ကပစ္စည်းရောပစ္စယပပစ္စယပံရောပစ္စယပတိတော့ပုံရောစီပြန်ဟောတယ်ပရိစ္ဆာမုပ္ပတ်ကိုဟောတဲ့အခါမှာတော့ပစ္စယပတိမပါဘူးအကြောင်းပစ္စည်းနဲ့အကျိုးပစ္စယပနှစ်မျိုးကိုဟောတယ်ဒီသဘောမျိုးရှင်းပြထားတာအောက်မှာပစ္စည်းပစ္စယပသင်္ခါရအသင်္ခါရဖတ်လိုက်ပါໄສເສໄຕຍົກນິພານປິညာວິດຕະມັດຖະທີ່ມາປາແດງ5မျိုးລົງທີ່ປະທານທີ່ມາປາອັນນັ້ນລະມາເນາະປິສິດຍາອັນນັ້ນລະແມ່ສະພະຄາກ້ວຍ ိဗ္ဗံရောပညာရောမပါလာတော့ဘူးလို့ပြောတာပစ္စည်းဥပ္ပံဖက်မှာအောက်ကဆက်ပါသင်္ခတဟူသည်ဓမ္မအသင်္ကရာဓမ္မနဲ့ဟောတဲ့အခါဒီတိုင်းလာမှာသင်္ကရာကံစိုက်ဥဒ္ဒဝါရတိဥဒ္ဒါကြောင့်တရားလေးပါတော့သိပြုပြင်အကုံသောဓမ္မနိတ္တတနဲ့ဇီဝသဘာဝတတ္တလေးမို့ဇီဝလေးမဟုတ်တော့သဘောတရားတို့ဟာလည်းပဲသံဝေဆိုင်တိရှိကုန်၏ဖရာကအသင်္ကရာကံစိုက်ဥဒ္ဒဝါရတိဥဒ္ဒါကြောင့်တရားလေးပါတော့သိမပြုပြင်အကုံသောဓမ္မနိတ္တတနဲ့ဇီဝသဘာဝတတ္တလေးမို့ဇီဝလေးမဟုတ်တော့သဘောတရားတို့သည်သံဝေဆိုင်တိရှိကုန်၏အပိဓမ္မာပါဠိတို့ကြာဒီတိုင်းဖွင့်လို့အရှင်မရဘူးဒီလောက်ပဲမြည်ပြတာကဲပရိသသုပ္ပန္နိမှာခြေသာစေရကိုရောက်ပြီပရိသသုပ္ပန္နိကိုမြတ်စွာဘုရားမူတေပြီးတော့ဟောလိုက်တဲ့အပိုင်းလေးတွေကိုကျေလိုက်စေရကြီးထဲမှာနှစ်ချံခွေထားအလေးတေးတွေကမြန်ကြီးကြောင်းထားတယ်လက်ဝေဖက်ကအနုလောမပါဠိတော်လက်ရဖက်ကပဋိလောမပါဠိတော်အနုလောမပါဠိတော်မှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏစသည်ဖြင့်သွားမယ်အောက်မှာစစ်တဲ့စိတ်နဲ့ပေါင်းပြီးတော့ဇာတိပစ္စယသရမရဏဒါမူလတည့်ရဲ့ကျိုးအကျိုးဆက်အနေနဲ့ဘာတွေဖြစ်တယ်လဲဆိုတော့ပေါကာပရိဒေဝဒုက္ခဒေါမနသူပါယသပံပဝန္တိဒါကအနုမောမပါဠိတော်အတွက်လက်သေးကွင်းကလာတဲ့ပါဠိတော်ကတော့အကောင်းဆုံးပါလေပဋိလောမအတွက်ဒါကြောင့်ဇာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနသူပါယသပံပဝန္တိကွင်းထဲမှာပါတဲ့ပါဠိကိုဖြုတ်ထားလိုက်နောက်ဘယ်လိုလာမှာတော့ဧဝမေတ္တကေဝလသဒုက္ခခန္ဓာသသမှုတယောဟောတိဒါကပါလေအနုလောမပါဠိတော်ဖတ်တဲ့အခါအဲ့လိုဖတ်အလုံးကြီးတို့ဖိုက်ကျစမ်းပါအဝိဇ္ဇာပစ္စယသင်္ခါရာပါဠိတော်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်ပါဠိယရဏသာနာနာကြောင့်ဖတ်တာဖတ်တာကြောင့်ဝေဒနာဝေဒနာကြောင့်တဏှာတဏှာကြောင့်ဥပါဒဥပါဒကြောင့်ဘဝဘဝကြောင့်ဇာတိဇာတိကြောင့်သရမရဏသရမရဏဖြစ်တယ်ဒါမုတ်ချက်တိတ်ဟဲ့ပြီးမှအကျိုးဆက်အနေနဲ့ဘာဖြစ်နေသေးတော့ဘောကပရိဒေဝဒုက္ခဒေါမနတာဥပါယတာတွေလည်းဖြစ်နေပါသေးတယ်အဲ့ဒီလိုအကြောင်းရှိပြီးတော့အကျိုးတရားပေါ်ပေါက်နေတဲ့ဒုက္ခအဆုရဖြစ်ကြောင်းတွေကိုဒါတွေကိုအာလုံးပရဝါတိုင်းသဘောပေါက်ရမယ်ပဋိလောမပါဠိတော်ကြည့်လိုက်ပါလက်ရဖက်မှာအဝိဇ္ဇာယတွေဝအတေသာဝိရာဂနိရောဓသင်္ခါရနိရောဓောအောက်မှာလည်းပဲထို့အတူဆက်သွားလို့မရဘူးလားဇာတိနိရောဓသရမရဏပြီးမှပောကပရိဒေဝဒုက္ခဒေါမနသူပါယာသာဆိုသံဝန္တိနေရာမှာဘယ်သူလာမှာတော့နိရောဇံတိဧဝမေတ္တကုလသဒုက္ခခန္ဓာသသမှုတရားနောက်မှာဒုက္ခခန္ဓာသသမှုတရားကိုဖြောက်ဘသူ့အထက်မှာတော့နေရောတော်ပံပဝန္တိကိုဖြောက်နေရောဇန္တိသမှုတရားကိုဖြောက်ပြီးတော့နေရောတော်ဒါသွန်းဆိုအဲဆိုကြစမ်းပါဝိဇ္ဇာယတွေဝအတေသဝိရာဂနေရောတာစံဘုရားဆွေတော်မျိုးတော်တွေတကယ်ညံကောင်းပါတယ်เนาะပါရမီရှင်တွေပြီးတတ်တယ်เนาะတကယ်ပြောတာပါအဲ့တော့ဒီမှာပရိသသုပ္ပအင်္ဂါ12ပါးဆိုပြီးတော့ဇယထဲမှာတော့အများကြီးရှောက်ပြီးတော့เนาะအခလွာလေးပါတယ်ဒါကဒီပါဠိတော်ရထားရင်ဒီဇယကသဘောပေါက်ပြီသားဥစဉ်ကဒီလိုပဲပြောရှင်းတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဘက်ကနံပါတ်1နဲ့3နဲ့5 6 9 10 11 12ပြတ်မထားဘူးလားအဲ့ဒီ12ပါးဒီထဲမှာပါလဲအင်္ဂါ12ပါးပဲเนาะအဲ့ဒီဒီဘက်အကွက်ကိုမကြည့်နဲ့နံပါတ်၁ကွက်မှာအကြောင်းအောက်ထင်းမှာပဲအင်္ဂါ၁၂ဘက်ကိုရေးလိုက်ပြစ်စရာကိုဖြောက်လိုက်ရင်ကြံတဲ့ရှိကပါဠိတက်တက်ဖိုက်သွားလို့မရဘူးလားတိမအဝိဇ္ဇာပြစ်စရာအဝိဇ္ဇာလို့သုံးလိုက်နှိကသင်္ခါရပြစ်စရာမှာသင်္ခါရလို့သုံးလိုက်ဒီတိုင်းပဲသုံးသွားလို့မရဘူးလား အဲ့လိုဆိုရင်ပြောလို့မရဘူးကိုကလက်ရှုတာအဝိဇ္ဇာသင်္ခါရဝိညာဉ်နာယောပလာယရဏဖတ်တာဝေရဏတဏဥပါဒဘဝဇာတိပြန်ဇာတိဆိုစိတ်တည်းပဲရှိသေးတယ်လက်ရဘက်ကပါလဲစရမရဏထည့်လိုက်ရင်စိတ်နှခုပြူလားအညာပရိသသုမအင်္ဂါစိတ်နှမဟူသည်ဆိုရင်တော့ဆောင်းဖို့တင်မဇရာတွေမလိုက်ကျင့်နေမှာမကျင့်နဲ့ဘုရားပါဠိလိုရထားတာပဲဒီတိုင်းရေးတွက်လည်းမပြီးဘူးလားပရိသသုမစိတ်နှမအဝိဇ္ဇာသင်္ခါရဝိညာဏယောသလနာဖသဝနာတဏဘဝဇာတိစရမရဏတခုတော့ရှိတယ်ဘဝဆိုတဲ့နေရာမှာကာမဘဝဘဝကဘာဘဝနော်ကာမဘဝဘဝနှစ်မျိုးရှိတယ်ဥပပတိဘဝကာမဘဝနှစ်မျိုးတည်းမှာဒီနေရာပါလေကာမဘဝကပြောတာနော်အဲ့ဒီထဲမှာပရိသသုမဟောမောကဇေယဝိုင်းထဲမှာဆိုကာမနဲ့ဘဝကြားမှာပါလေဟာယခရာလေးမြင်ထားတာတွေ့ပါတယ်ဟုတ်လားအဲ့ဒါဟာယခရာကဒီမှာညွှန်ပြထားတာပေါ့သူကဗာလဲဘဝရဘဘဝယူရမှာတော့ကာမဘဝပါဠိတော်မှာတော့ဗာနဲ့သာသုံးတော့ဘဝတခုကအဲ့ဒီဘဝသည်ဥပပတ္တိဘဝမဟုတ်ဘူးဘဘဝကတော့ကာမဘဝဟုတ်လားကာမဘဝတရားကိုနောက်မှပဲပြောမယ်ကဲဒီတော့ဒီအင်္ဂါ၁၂ပါးကိုသိထားလို့ရှိရင်အဲ့ဒီအင်္ဂါကိုဗန်နေရင်ဟုတ်လားအတိတ်ကြောင့်ပြစ္စုပန်ကြောင့်စသည်ဖြင့်အကောင်လုံးရှောက်ပြီးတော့ဖွဲသွားမယ်အဲ့ဒီမှာအလွှာအပြင်းဘယ်လောက်ပါလေအစာအပြင်ဘယ်နှဆိုင်စသည်ဖြင့်အာလုံဒီမှာခွန်ဌာနအတိကျခွေယူရမယ်အဲ့ဒါကိုမခွေမီအတိတ်ပြသဘောတရားကိုနားလေဟောကပါဠိတော်ဆိုင်ဝေဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ဒီလောက်သိကြအဝိဇ္ဇာဆိုတာပါလေမသိမှုဝေဇာဘာနဲ့မသိမှာလောကသစ္စာနဲ့မသိခြင်းမောဟသမုဒိယသစ္စာနဲ့မသိခြင်းမောဟစသည်ဖြင့်သစ္စာ၄ပါးအတွက်အဝိဇ္ဇာရမောဟပဲတစ်ပါးဖြစ်လာမှာလေးပါးဖြစ်ရမယ်ပုပ္ပန္နရှင်းဘဝအတိတ်ခန္ဓာနဲ့ပတ်သက်ပြီးတော့မသိမှုအဝိဇ္ဇာမောဟနောင်လာလတာအနာကဘဝခန္ဓာနဲ့ပတ်သက်ပြီးတော့မသိမှုအဝိဇ္ဇာရှေးဘဝနောက်ဘဝအစွမ်းတစ်ဘက်ကိုမသိတာမောဟအဝိဇ္ဇာတခုပြီးမှပရိစ္ဆာသုံးပါးနဲ့မသိခြင်းအဝိဇ္ဇာဘယ်နှမျိုးတော့ရှင်းမျိုးရှိတယ်ရှင်းမျိုးရှိသည့်အတွက်ကြောင့်အဝိဇ္ဇာနဲ့သင်္ခါရမှာသင်္ခါရအရလေပုံညာပိသင်္ခါရဆိုတဲ့မာကုသို18ပါးနဲ့ရူပကုသို15ပါးကိုပေါင်းပြီးတော့13ပါးကိုဘာလို့ခေါ်တော့ပုံညာပိသင်္ခါရနော်လားအကုသို18ပါးကအပုံညာပိသင်္ခါရအရူပဆိုင်ကုသို4ပါးကအာနေစာပိသင်္ခါရဒီတိုင်းပဲသွားမှာအဲ့ဒီလိုအတိတ်ပြေကိုနောက်ပိုင်းမှာဥစဉ်ဒီမှာဝင်ရေးထားပါတယ်နော်အဲ့ဒီလိုအသေးစိတ်မမြင်ဘူးဆိုရင်နည်းနည်းဇဝေဇောဖြစ်လိမ့်မယ်တာမအဝိဇ္ဇာရောက်သင်္ခါရဖြစ်တယ်ဆိုတော့ဟုတ်နေကြတာတကယ်မြင်ရမှာကအဲ့လိုမမြင်ရဘူးအဝိဇ္ဇာဖြစ်စရာနည်းနည်းတိတ်ပြေပြပါမယ်မဆက်ပါဘူး5မိနစ်ဆိုပြီးပါပြီ5မိနစ်ကြောက်နေကြတယ်တကယ်5မိနစ်တော့မကြောက်ဘူး3မိနစ်ပြီးပါပြီအဝိဇ္ဇာဖြစ်စရာဇွဲသွားတယ်ဒုက္ခသမုဒိယနိရောဓလို့ဆိုရမယ်သစ္စာ၄ပါးနဲ့မသိရှင်မောဟအဝိဇ္ဇာပန္ဒရာဤရှေးစွန်ပန္ဒရာဤနောက်စွန်လို့ဆိုရစွန်တစ်ပါးပေါ်မှာမသိရှင်အဝိဇ္ဇာပရိစ္ဆာသုပ္ပတ္တုနဲ့မသိရှင်ဆိုတဲ့အဝိဇ္ဇာဒီလိုသာအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစ္စာပိသင်္ခါရဆိုတဲ့သင်္ခါရသဘောတရားတို့သည်တံမဝတိတရဝါတို့ဤတဏ္ဍာမှာဖြစ်ပေါ်လာ၏ပုညာပိသင်္ခါရဆိုတာအတိတ်ပြီးပြောပြမစဲသင်္ခါရမာကုသော၈ပါးရူပဝဆနာကုသို၅ပါးလို့ဆိုတဲ့73ပါးသာပုံညာပိသင်္ခါရတရားတွေအကုသို72ပါးလို့ဆိုတဲ့အပုံညာပိသင်္ခါရတရားတွေအရူပကုသို74ပါးလို့ဆိုတဲ့အာနိစာပိသင်္ခါရသဘောတရားတို့ဒီသံဝေဇံဒီဖြစ်ကုန်၏အဝေဇံကြောင့်သင်္ခါရဖြစ်တယ်ဆိုတဲ့နေရာပစ္စည်းပစ္စည်းပါဒီတဲ့ခွဲပြီးတော့မြင်ရမှာပြီးမှတခါသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတဲ့နေရာပုံညာပိသင်္ခါရကြောင့်ဘာဝိညာဉ်ပေါ်တယ်အပုံညာပိသင်္ခါရဘာဝိညာဉ်ဖြစ်ပေါ်လာတယ်ဟုတ်လားအာနိစာပိသာဘာဝိညာဉ်ဖြစ်ပေါ်လာတယ်ဆိုတာကိုအကောင်လုံးအသေးစိတ်သိရမယ်အကြံဖြင့်ပြောပြမယ်ဆိုလို့ရှိရင်သင်္ခါရပစ္စည်းရသင်္ခါရဆိုတဲ့အကြောင်းကြောင့်သင်္ခါရဆိုတာစေတနာနော်သင်္ခါရပစ္စယသင်္ခါရဟူသောအကြောင်းကြောင့်ပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရဆိုတဲ့သင်္ခါရစေတနာတိဟူသောအကြောင်းကြောင့်ဝိညာဏပရိပန္တိစိတ်စိတ်ကိုဘောဆိုတဲ့ဝိညာဉ်သည်ပရိသနဲ့ဝိညာဉ်တနည်းဝိညာဏလောကီဝိပဿနာ32ပါးဟုဆိုသောဝိညာဉ်သည်တနည်းဝိညာဏစိတ်တုရကိုဆိုသောဝိညာဉ်သည်ဝိညာဉ်ဘယ်နှမျိုးခွဲရမှာနော်သုံးမျိုးခွဲရမယ်အဲ့ဒီမှာမှတခါသင်္ခါရပစ္စယယဒီဘက်ကတည့်ရဲ့ကုသိုလ်စေနာယူရင်ဝိညာဏယဆိုလို့ရှိရင်လေမာကုသိုလ်ထဲမှာပါလဲတည့်ရဲ့ဝိညာဉ်ပဲယူရမှာအသေးစိတ်ကမှစိတ်နဲ့စိတ်တိုင်းနားမလည်ဘူးဆိုတော့ဒီကဘယ်လိုမှလုပ်လို့မရဘူးအဲ့လိုမှစိတ်စေတဲ့တယောက်ကမသိတဲ့ပုဂ္ဂိုလ်ဆိုဥစဉ်တော့ဟောတဲ့ပုဂ္ဂိုလ်ကလေအပေါ်ရန်ကြိုးကပြီးဟောသွားမှာအခုဒီမှာဥစဉ်တော့ခွဲပေးမယ်ဆိုဘယ်လိုပေးရမှာလဲသင်္ခါရပစ္စယသင်္ခါရတိဟုသောအကြောင်းကြောင့်သင်္ခါရဆိုဒီမှာစေရနာကိုပြောတာနော်စေရနာဆိုတာအကုသိုလ်စိတ်စဉ်းနှပါမှရှိနေတဲ့စေရနာစေနကုရှိတယ်မာကုသို18ပါးမှာရှင်နေတဲ့စေတနာ6ခုရှိတယ်ရူပဝန္ဒကုသို5ပါးနဲ့ရှင်နေတာစေတနာ5ခုရှိတယ်အရူပဝန္ဒကုသို4ပါးနဲ့ရှင်နေတာစေတနာဆိုတော့စုစုပေါင်းလောကီကုသို့ဘယ်လောက်ရှိနေတော့မဲကုသို့နဲ့ရှင်တဲ့စေတနာကိုတွားပြီးလုံးလုံးမရဘူးနော်ဒီညာကဘာလဲဆိုတော့မာကုသို့10ပါးမဲကုသို့5ပါးပေါင်းရင်ဘယ်လောက်တော့18ပါးအဲ့ဒီ18ပါးမှာရှင်နေတဲ့စေတနာရဲ့ နာအကုသိုလ်ဆယ်နှစ်ပါးမှရှိနေတယ်ဗါလဲစေရနာရဲ့အဲ့ဒီစေရနာကိုဒီညာဘာလို့ဆိုတော့သင်္ခါရပစ္စယမှာဆီသင်္ခါရရယူဒါကြောင့်အ내ပေးလို့ရှိရင်သင်္ခါရပစ္စယအကုသိုလ်ဆယ်နှစ်ပါးနဲ့ရှင်တော့စေရနာတိကုသောသင်္ခါရမာကုသိုလ်ရှိပါမဲ့ကုသိုလ်ကိုပါလို့ဆိုတဲ့လောကီကုသိုလ်ဆယ်ခုနှစ်ပါးနဲ့မှရှင်နေတဲ့စေရနာတိကုသောသင်္ခါရအကြောင်းကြောင့်ဝိညာဏံပရိသန္တေစိတ်စိတ်ကိုပါဟုဆိုသောဝิญညာတိဝิญညာဏလောကီဝိဘ32ပါးဟုဆိုသောဝิญညာတိဝิญညာဏစိတ်တို့ရကိုစုသသောဝิญညာတိမံဘဝတိပြည့်စုံမှာအကျိုးတရားအနေနဲ့ဧကမုတ်ရှာဖြစ်ပေါ်ရလာ၏ဒီထက်မှာကုန်ဆက်ရတော့မှာဘောဘကစိတ်နဲ့စေတသိက်ကိုအကြောင်းအကျိုးတစ်ခုစီတစ်ခုစီဆက်ရတော့မှာဒါကဝိသိမုတ်ပိုင်ကိုပြန်ပြောလို့ရတယ်ဟုတ်လားကုသိုလ်နောက်ဆိုင်တုန်းကမာကုသိုလ်ထဲမှာညာနာပံပြုတ်ကုသိုလ်လုပ်မယ်ဆိုလို့ရှိရင်ဝิญညာဏရလေပါလေညာနာပံပြုတ်ဝိဘပဲဒါယူရမယ်အကျိုးဆိုတာဝိဘကုသိုလ်သွားယူလို့မရဘူးဒီခန်းကန္တာတွေကိုဥစဉ်အကုန်လုံးအသေးစိတ်တွေနဲ့သွားမယ်เนาะအဲ့တော့နောက်ပိုင်းမှာအကုန်လုံးအသေးစိတ်ပါတယ်ပါဠိတော်လောက်အနေနဲ့ဘယ်လိုပေးသွားမှာလဲဆိုတော့အကြံဖြန်သဘောပေါက်အောင်အာယုံလေးပြုเนาะဓမ္မနုတ်တိပါဝနာပုံစံမျိုးနဲ့နိုင်ယူချက်တစ်ခုစီပေးသွားမယ်သင်္ခါရပစ္စယလောကီကုသိုလ်စိတ်ကုဏဘမှာရှင်နေတဲ့စေတနာတိကုသိုလ်သင်္ခါရအကုသိုလ်စိတ်စိတ်နှစ်ပါးမှာရှင်နေတဲ့စေတနာစိတ်နှစ်ပါးတိကုသိုလ်သင်္ခါရဆိုတဲ့အကြောင်းကြောင့်ဝิญညာဏဝิญညာဟုဆိုသောပစ္စယပံအကျိုးတရားသည်ဘာဝิญညာလဲပရိသန္တေဝิญညာပွက်တည်ဝิญညာဆိုတဲ့အကျိုးတရားမှန်သမျှသည်ဥပ္ပစတိတကိ့ကိုဧကမုတ်ရှာဖြစ်ပေါ်ရလာ၏ဝิญညာနာပစ္စယဝิญညာတိဟုသောအကြောင်းကြောင့်နာမရူပံနာယုတ်တိပံဘောတိဖြစ်၏ဒီနေရာမှာနာမရူပံတတိထမှာဝิญညာနာပစ္စယဆိုရဲဝิญညာဆိုတာစိတ်ဝิญညာကိုယူထားသည်ကြောင့်နာမရူပမှာနာမယစိတ်ဝิญညာကိုထပ်ယူလို့ရပါမလားမရဘူးဘာဝิญညာဖြစ်ရမှာလဲအဲနာမရူပရဲ့ဘာနာဖြစ်ရမှာလဲစေတသိက်နာံပြပြမယ်စေတသိက်ခန္ဓာပဲရတယ်ဒီဘက်ကဝิญညာဏပြည့်စင်ရဝิญညာဏခန္ဓာဆိုတဲ့အကြောင်းကြောင့်နာမရူပမှာနာမယစေတသိက်ခန္ဓာ၃ပါးပဲယူရမယ်စေတသိက်ခန္ဓာ၃ပါးဆိုတာဝေနာယပညာယသင်္ခါရယနာမယစေတသိက်၅၂ပါးပဲယူလို့ပြောတာဒါကြောင့်ဝิญညာဏပြည့်စင်ရဝิญညာတိဟုသောအကြောင်းကြောင့်နာမရူပံဝေဒနာပညာသင်္ခါရဆိုတဲ့နာဒီဘက်ကပါလေကမ္မဇယုတ်ဆိုတဲ့ယုတ်တရားဒီသံဘဝတိအကျိုးတရားအနေနဲ့ဖြစ်ပေါ်ရလာတယ်ဒီလိုသဘောပါမယ်နာမရူပပြည့်စင်ရအဲ့ဒီနာယုတ်ဆိုတဲ့အကြောင်းကြောင့်ပါလာယရနာမျက်စိနာနာတရားကိုစိုက်ဆိုတဲ့အတွင်းအာရဏ6ပါးသည်ပံပိုးတိကျိုးမျက်စိနဲ့နာတွေ့နာတွေ့တရားတွေ့ကိုယ်တွေ့စိတ်တွေ့ဆိုတဲ့အတွေ့6ပါးဖတ်တာတရားသည်ပံပိုးတိဖြစ်ပေါ်လာ၏ဘောဘက်ကမောဟစိုက်ခွင့်ကိုမကျင်းတဲ့ဥစ္စာဒီမှာပဲရှင်းသွားပါမယ်ပါဠိတော်ဖယောင်းဝရတဲ့ပါဠိတော်ကိုကကျဲထားမှာတော့ဘာလို့အပြင်ကဟာရှင်းမှာတော့ဟုတ်လားပါဠိတော်ပဲခိုင်းမှာရွှေရဏာကိုခိုင်းထားတဲ့ပုဂ္ဂိုလ်ကကြီးကိုအသုံးမပြုတော့ဘူးဒီလည်းမပြောကြဆုံးနော်အဲ့ဒါပြီးပါဠိတော်အတိုင်းရှင်းသွားမယ်သလယရဏပစ္စယမျက်စိနာနာလျာကိုစိုက်တော့ဆိုတဲ့အတွင်းအာယရဏ6ပါးအကြောင်းတရားကြောင့်ဖတ်သောစက်ခုပန်းဖတ်တာသောတာပန်းဖတ်တာကာနာပန်းဖတ်တာဇိဝပန်းဖတ်တာကာယပန်းဖတ်တာမရောပန်းဖတ်တာဆိုတဲ့အတွေ့တရားသည်ဝါမျက်စိအတွေ့နာအတွေ့နှာအတွေ့လျာအတွေ့ကိုယ်အတွေ့စိတ်အတွေ့လို့ဆိုတဲ့အတွေ့6ပါးဆိုတဲ့အကျိုးတရားသည်သံဘောတိဖြစ်ပေါ်လာ၏ဖယောင်းဟောထားတဲ့အချိန်ရှင်းနေတယ်။ gain နောက်တစ်ခုသွား။ဥဇဏပရိသတ်ကအောက်ကစိတ်စေတဲ့ယုံနေပံကိုတန်ကြာကြည့်ဖြစ်တည်ရောဥစဉ်ဒီလိုပြောသွားရင်နင်းတဲ့သဘောပေါက်မှာမနဲ့ပြန်ကြဥစဉ်အသေးစိတ်ရှင်းမယ်ဒီနေ့ပါဠိတော်အ내တစ်ခေါက်လောက်တော့ဥစဉ်ပြောပြသွားမယ်ဘယ်ရောက်သွားတော့သာနာနာပစ္စည်းဖတ်တော့ဖတ်တာပစ္စည်းဝေဒနာလာပြီဒါတွေကဥစဉ်တို့အာဟာရအထိမှာနော်ပြောခဲ့ပြီအာဟာရ၄ပါးအထိမှာပြောခဲ့ပြီဖတ်တာအာဟာရအထိမှာဖတ်တာပစ္စည်းဖတ်တာဒီကူသောအကြောင်းကြောင့်ဝါမျက်စိတွေနာအတွေ့နှာအတွေ့လျာအတွေ့ကိုယ်အတွေ့စိတ်အတွေ့ဆိုတဲ့အတွေ့၆ပါးဖတ်တာတရားကြောင့်ပါဠိတော်စဉ်စက္ကူတံဖတ်တာသောတာတံဖတ်တာကာနာတံဖတ်တာဇိဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုတဲ့အတွေ့6ပါးဖတ်တာတရားကြောင့်ဝေဒနာမျက်စိအတွင်းနဲ့ရှင်တွဲပြီးတော့ခံစားမှုနားအတွင်းနဲ့ရှင်သေးပြီးတော့ခံစားမှုနှာခေါင်းအတွင်းနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာသောခံစားမှုဝေဒနာခြားအတွင်းနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာသောခံစားမှုကိုယ်အတွင်းနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာသောခံစားမှုစိတ်အတွင်းနဲ့ရှင်တွဲပြီးဖြစ်ပေါ်လာသောခံစားမှုဆိုတဲ့စက္ကူပံပဒဇာဝေဒနာပောဒပံပဒဇာဝေဒနာကာနာပံပဒဇာဝေဒနာဇိဝပံပဒဇာဝေဒနာကာယပံပဒဇာမနောပံပဒဝေဒနာဆိုတဲ့ဝေဒနာ6မျိုးသည်မံဘဝတိအကျိုးတရားအနေနဲ့ဖြစ်ပေါ်လာ၏ဒီလိုမြင်နေရမှာနော်ဒီလိုမြင်နေရမှာမပူနဲ့မနဲ့ပြင်ကြအောင်ရှင်းသွားလိမ့်မယ်နောက်တစ်ခုပါလေဖန္တပစ္စယဝေဒနာပြီးတော့ပါလေဝေဒနာပစ္စယတဏှာဝေဒနာဝေဒနာ6မျိုးတော့ဒီမှာတော့တဏှာကိုလေးပါလေ6မျိုးပဲယူလိုက်တော့နော်တဏှာကိုကာမတဏှာဘဝတဏှာဝိဘဝတဏှာအနေနဲ့ဆိုရင်တဏှာဒါလေ3ပါးအနေနဲ့ယူလို့ရတယ်ရူပတဏ္ဍပတ္တတဏ္ဍကန္တတဏ္ဍရတတဏ္ဍဖောတပတဏ္ဍအနေနဲ့ဆိုရင်ဗာလေဓမ္မတဏ္ဍနဲ့ဆိုရင်တဏ္ဍ6မျိုးယူလို့ရတယ်အဲ့ဒါကိုအကြောင်းကျုပ်ကကိုသိလိုက်ဝေဒနာပစ္စယမျက်စိနဲ့ပတ်သက်ပြီးတော့ခံစားမှုနားနဲ့ပတ်သက်ပြီးတော့ခံစားမှုအစရှိသည့်ဖြင့်ဝေဒနာ6ပါးတည်းဟုသောအကြောင်းကြောင့်တဏ္ဍကာမတဏ္ဍဘဝတဏ္ဍဝိဘဝတဏ္ဍဆိုတဲ့တဏ္ဍ3မျိုးသည်ဒီနေ့တဏ္ဍရူပယုံအဆင့်နဲ့ပါရမှုရူပတဏ္ဍအပန္တိကုသပါဒယုံနဲ့ ဘာယာမှုပတ္တတနာစသည်ဖြင့်တနာရူပတနာတတတနာကန္နတနာရသနာဖောတပတနာဓမ္မတနာဆိုတဲ့တနာ6မျိုးသည်ဘံဘဝတိအကျိုးတရားအနေဖြင့်ဧကံမောရှာဖြစ်ပေါ်၍လာ၏ဘုရားဟောတာကွက်တိပဲနောက်ပါလေတနာပြည့်စင်ရဥပါဒနာတနာပြည့်စင်ရတနာကာမတနာဘဝတနာဝိဘဝတနာဆိုတဲ့ဒီတနာတိဟူသောအကြောင်းကြောင့်ဘာတွေပေါ်လာမှလဲဥပါဒနာဥပါဒံဥပါဒံစတင်ခဲ့ပြီဘယ်နှပါတော့လေးပါလေးသွားပြီကာမှုပါဒံတိတ်တူပါဒံသီလပရုပါဒံအတ္တဝါရုပါဒံဒါကြောင့်ဥစ္စာပေးမယ်တဏှာပစ္စယတဏှာရိကုသောအကြောင်းကြောင့်ဥပါဒနာကာမှုပါဒံဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝရုပါဒံစတဲ့ဥပါဒံတရားသည်ပရမတ်တေဝနဲ့တိတိကျကျပြောရမယ်ဆိုရင်လောဘဒိဋ္ဌိဒါရမလားကာမှုပါဒံစတာလောဘဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝရုပါဒံစတာဒိဋ္ဌိဒီနှစ်ခုကိုသင်ကြုံပြီးတော့ဘုရားရှင်ကခေါ်လိုက်တာတဏှာပစ္စယဥပါဒနာတဏှာပစ္စယဟုတ်လားဘဝပတ္တနာပေါ်မှာတတ်မြဲမှုဆိုတဲ့တဏှာဆိုတဲ့သဘောကြကြောင့်ဥပါဒနာကာမှုပါဒံဒိဋ္ဌုပါဒံသီလပရုပါဒံဆိုတဲ့ဥပါဒံလေးပါတေကိုအပြည့်ပြောရမယ်ဆိုလို့ရှိရင်လောဘဒိဋ္ဌိဆိုတဲ့ဒီအကျိုးတရားသည်ဘံဘဝတိဖြစ်ပေါ်ရလာ၏ဒီလိုတော့တဏှာပစ္စယဥပါဒနာပြီးတော့ပါတော့ဥပါဒနာပစ္စယဘောဥပါဒနာပစ္စယကာမှုပါဒံဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝရုပါဒံတို့ဆိုတဲ့တဏှာဒိဋ္ဌိနှစ်ပါးဥပါဒံဆိုတဲ့အကြောင်းကြောင့်ဘောကာမဘဝဥပပတ္တိဘဝနှမျိုးလုံးသည်ဥပ္ပစတိဖြစ်ပေါ်၍လာ၏ဥပါဒနာပစ္စယဘဝဆိုတဲ့ပုံမှာဘဝရာကာမဘဝဥပပတ္တိဘဝနှစ်ပိုင်းလုံးကိုဒီတိုင်းသုံးလိုက်တော့နော်ဘဝပစ္စယကာမဘဝဆိုတဲ့အကြောင်းကြောင့်ဒီနေရာမှာခွဲယူမယ်ဆိုရင်ဘဝပစ္စယမှာကာမဘဝယူရအောင်ဘက်ကဘဝရာဘာဥပပတ္တိဘဝဒီလိုပဲယူရတယ်အဲ့ဒီဝါရန္တရခွဲပြနေတာကိုဝါရမျိုးခွဲတာနောက်မှရှင်းမယ်ဘဝပစ္စယစာတိဘဝပစ္စယကြတဲ့ကအကြောင်းဘဝအနေနဲ့ယူတဲ့အခါမှာဥပပတ္တိဘဝဆိုတာကျိုးကမ္မဘဝစတာအကြောင်းတေကောက်လို့ရှိရင်စေရနာသင်္ခါရကိုကောက်ရတယ်။ဒါကြောင့်ဘဝပစ္စယကမ္မဘဝတိကုသောအကြောင်းကြောင့်ဝစေရနာကိုပြောတာ။ကမ္မဘဝတိကုသောစေရနာတိကုသောသင်္ခါရတိကုသောဘဝအကြောင်းကြောင့်ဇာတိပရိပန္ဒီနေရရှင်ဆိုတဲ့သဘောတရားသည်ဥပ္ပစတိဖြစ်ပေါ်လာ၏။ဇာတိဆိုတာခန္ဓာ၅ပါးယုံနံတရားတွေဖြစ်စီဖြစ်စေဆိုတဲ့သဘောတရားပါလေ။ဇာတိခန္ဓာ၅ပါးယုံနံတရားတွေရင်းစေကိုစရာခန္ဓာငါးပါးယုံနိုင်တရားတွေပြည့်စေကိုမရဏဒီမှာဗရစ္ဆန်သုံးပါးဒီလိုပဲသုံးသွားတာကောင်းတယ်နော်ဒါကြောင့်ဘဝပစ္စယကမ္မဘဝဆိုတဲ့အကြောင်းကြောင့်ဇာတိဖြစ်ခြင်းဘာဖြစ်တော့ယုံနိုင်တရားတွေဖြစ်ခြင်းပရိသန္ဓေနေရတာပေါ့ဇာတိပစ္စယဇာတိတိယုသအကြောင်းကြောင့်ဆရာမရဏအိုခြင်းမရဏသေခြင်းသောကဆိုရင်ရှင်ပရိဒေဝငိုကြွေးခြင်းဒုက္ခဆင်းရဲခြင်းဒေါမနတာဘာလဲနှလုံးမသားရခြင်းဥပါယတာပြင်းစားပူလောင်ခြင်းတို့သည်တံပေါ်တိအကျိုးဆက်နေအပြင်ဖြစ်ပေါ်လာ၏ဒီနေရာမှာသတိကြောင့်ဇရာမရဏသောကပရိဒေါဒုက္ခဒေါမနတာဥပါယတာဆိုတဲ့အကျိုးခုနှစ်မျိုးဖြစ်တဲ့နေရာမှာဇရာမရဏသည်ဇာတိဆိုတဲ့ပရိသန္ဓေရရှိလာတဲ့ပုဂ္ဂိုလ်မှန်တမ်းများအိုခြင်းသေခြင်းဆိုတဲ့သဘောတရားပြီးမိသည့်ပုဂ္ဂိုလ်မှာမလွန်မြောက်နေသည့်အတွက်ကြောင့်သူ့ကိုဇာတိအကျိုးရင်းနှစ်ပါးခွဲထားတာ။ကျန်တဲ့သောကတော့ပရိဒေဝတော့ဒုက္ခဒေါမနတာဥပါယတာကတော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းအကုန်လုံးရတာပါလေ။စုံစည်းခွင့်မရဘူး။ဥပမာရူပဘုံအရူပဘုံရောက်ရှိနေသောပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာငိုခြင်းဟာလားပရိဒီဝလုံအောင်စသည်ဖြင့်အဲ့ဒီမြန်မာကြီးတွေငိုတဲ့စကြဖူးလားဘယ်ကြဖူးမှာတော့ဟုတ်လားသူတို့သာနဲ့မတော်ကပရိဒါဒုက္ခဒေါမနတာရှိကမရှိဘူးဟုတ်လားအဲ့တော့ဇာတိကြောင့်ဇရာမရဏဆိုတဲ့ဟာတွေကကာမဘုံမှာရရူပဘုံမှာအရူပဘုံမှာ30ဘုံလောကထဲမှာဇာတိကြောင့်ဇရာမရဏဆိုတာကတော့နေရာတိုင်းမှာရှိတည်တဲ့ဇရာမရဏသည်ဇာတိမောရှအကျိုးတောကပရိဒီဝဒုက္ခဒေါမနဥပါဒမြန်မာလိုဆိုရင်ရတဲ့ငိုကြွေးရတာဆင်းရဲတာနှလုံးမသားရတာပြင်းစွာပူမှန်ရှက်ဆိုတဲ့သောကပရိဒေဝဒုက္ခဒေါမနဥပါယတာတရားတွေကကာမဘုံသားတွေအတွက်တော့မှန်တယ်ရူပဘုံအရူပဘုံတွေမှန်လားမမှန်ဘူးကာမဘုံသားတွေမှာတော့မှပဋိသင်္ခေနေပြီးဖြစ်တည်တဲ့တပြိုင်နဲ့တခါတည်းဇရာမရဏသေသွားတယ်အိုသွားတဲ့ပုံကိုယ်တွေမြန်မြန်ကြီးလူပွားကောအသားလေးရောက်ရင်ပဲပဋိသင်္ခေရောက်ပြီတယ်ပြန်ပြီးတော့သေသွားတဲ့ပုံကမသောကပရိဒေဝဆိုငိုကြွေးဖို့အရှင်တော်မရှိတော့ဘူးတချို့ပုံကဖြစ်ရလားမဖြစ်ဘူးဒါကြောင့်သောကပရိဒေဝစသောအကျိုး၅ပါးသည်ဇာတိအကျိုးဟုတ်တယ်လည်းပဲလူတိုင်းလူတိုင်းသဏ္ဍာန်မှာသောကပရိဒေဝစသည်ဖြစ်ရလားမဖြစ်ဘူးဇာတိရတဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်နဲ့ပန္နာမှာအမြဲတမ်းဖြစ်ခွင့်ရတာပါလေဇရာနဲ့မရဏပဲရှိတယ်ဇာကြောင့်ဇရဏမရဏသည်အကျိုးရင်သောကပရိဒေဝစသည်သည်အကျိုးဆဲဒါကြောင့်ကမ္ဘာလောကကြီးထဲမှာရှိနေသမျှအုပ်သောအလုံးစုံသောတတဝါတွေဟာအဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဖြစ်တခုပြီးတခုဒီလိုဖြစ်ပြီးတော့အကြောင်းရှိတဲ့အကျိုးဖြစ်ပေါ်နေတာဘယ်ပုဂ္ဂိုလ်တဦးတယောက်ကမှဗျာမာပိတ်တော်အစရှိသောတကောကြီးတဲ့ပုဂ္ဂိုလ်တွေဖန်ဆင်းလာတာဟုတ်ရလားမဟုတ်ဘူးအဲ့ဒီအကြောင်းကြောင့်သာအကျိုးတရားဖြစ်ပေါ်နေတယ်လို့အကြောင်းနဲ့အကျိုးကိုသဘောပေါက်တဲ့ပုံကိုရတန်တာမှာအလိုလျောက်ပါလေဒိဋ္ဌိတွေကင်းစင်သွားတယ်ဒီသဘောတရားကိုပြောတာအဲ့ဒီလို အကြောင်းနဲ့ကျိုးဆက်ဆက်ပုံပရိစ္ဆာသုံးပါးနေပြန်သဘောပေါက်တဲ့ပုဂ္ဂိုလ်မှာသာလျင်တန်ត្រာကလွယ်ရလွယ်ကြောင်းကောင်းမြတ်သောကျင့်ဝတ်ပฏิပတ်တွေအကုန်လုံးမှန်ကန်သွားမယ်ဒီထဲမှာဥစ္စံတော်ပြိတ္တတွေနော်ဆံဘူးနိုင်ငံတို့အားလုံးနာမည်အကျိုးမောကမရနာစီယာဆရာတော်ကြီးများမြောင်များစွာရောက်ရှိလာကြတယ်အဲ့ဒီရောက်ရှိလာတဲ့အခါမှာဆရာတော်ကြီးကအချိန်တိုင်းတာနဲ့ပိုင်းခြားသတ်မှတ်ပြီးတော့ဩကြားသွားရတာဖြစ်သည့်အတွက်တနည်းအားဖြင့်တရားထိုင်ခြင်းဆိုတဲ့ပฏิပတ်လုပ်ငန်းကိုပဲပြီးပြီးပြင်းပြင်းဆောင်ရွက်သွားမှာဖြစ်သည့်အတွက်ကြောင့်တချို့ကိစ္စတွေမှာအကျေဟောရင်လည်းပဲဒီပြိတ္တတွေနာနဲ့မဆန့်မစိုးလို့ဥစဉ်တော်ကသဘောပေါက်ပါတယ်။ပါမအကျဉ်းလောက်ပဲရှင်းပြသွားတဲ့စတာကိုသိပါတယ်နားလေပါတယ်။တကယ်သိထားရမှာကဖယားဟောတဲ့အတိုင်းကိုပရိယတ်မြေပုံကိုကြာကြာနာနာသိချင်ရင်တော့အားလုံးမှာတော့သင်္ခါရပစ္စည်းဝိညာဏဆိုတာသင်္ခါရရပါဝိညာဏရပါအကြောင်းကျိုးဆက်ဆက်ပုံလေးကိုတစ်ခုစီသိကိုသိရမယ်နော်။ဒီတော့ဥစဉ်တော်ဒီမှာပို့ချပါပရိစ္ဆာသုတ်ပွဲနဲ့ပတ်သက်ပြီးတော့အားလုံးစာမျက်နှာရေးထားတာအားလုံးစာမျက်နှာကြိုလောက်ရှိပါတယ်မယ်နော်။အဲ့ဒီဟာတွေကိုလည်းကြိုတင်ဖတ်တတ်တဲ့ပုံကိုဖတ်မနေ့ပြန်ကြတဲ့အခါပရိစ္ဆာသုတ်ပါနိခန့်ခန္ဓာကိုမနေ့ပြန်မနေ့ပိုင်းလောက်မှလည်းအကုန်လုံးပြီးသွားလိမ့်မယ်။နေ့ပိုင်းခန့်ခန္ဓာကြတဲ့အခါမှာပဋ္ဌာန်းနဲ့ဟိုဘက်ကကမ္မဋ္ဌာန်းမဲ့ဆင်ရသမထနဲ့ဝိပဿနာခန့်ကိုလည်းပဲနင်းနေမြည်ကြည့်အောင်ပေါ့။အရှင်ကဒီလောက်ဝေရတာကိုနော်ဆွဲရင်းမျောတယ်ကိုဥစဉ်ကကိုသိတဲ့ပညာသိလောက်နဲ့သိထားတဲ့ပရိယတ်ဒီမြေပုံကြီးကိုတော့အကုန်ကာရှာကြီးတကုန်အကုန်လုံးပေးလိုက်ရှင်တယ်။ဒါပေမဲ့အကုန်လုံးကိုပေးဖို့အရှင်မရပါဘူး။တစိုက်တည်းသားလောက်တော့သတ်မှတ်ထားတဲ့အရှင်ကလေးမှပြီးပြီးပြင်းပြင်းပို့ချပေါ်မယ်တင်ကြပေးပါမယ်ဆိုတဲ့အကြောင်းကိုဂတိပြုရင်ဒီကနေ့ဥစဉ်တို့ရဲ့ဓမ္မသဘင်ကိုဤညမှာပဲပါလဲနေကုန်ကုသောအမြာအမြာအမြာယူတော်မူကြပါကုန်တော်ပါဒုပါဒုပါဒုကုသောအမြာအမြာအမြာယူတော်ယူတော်မူကြပါကုန်လောပါဒုပါဒုပါဒုမနေ့ပြန်လေဒီပရိစ္ဆာသမုပ္ပါဆက်ဝိုင်းဆိုပြီးတော့ဓမ္မတော်လုံးမိသားစုကဝင်ကားတဲ့စာရွက်မပါမဖြစ်ပါအောင်ယူခဲ့ကြပါဒီမှာသင်ရင်းနဲ့ဒီတွေကဥစဉ်တော့